ဘော့စတန်မြို့ကမာရသန်အပြီးပြိုင်ပွဲမှာဘုံဖောက်ခွဲခံရပြီးတဲ့နောက်မှာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်နှစ်နိုင်ငံပုံမပူးပေါင်းလက်တွဲလှုပ်ဆောင်မယ်လို့အမေရိကန်နဲ့ရုရှားတို့ကကြေညာပြုလိုက်ကြပါတယ်။တောက်ကြံတဲ့ညနေကဘော့စတန်ဘုံခွဲမှုနဲ့အလို့ရှိနေတဲ့ရုရှားနိုင်ငံချက်ချင်းနေသားဇိုခါဆာနီယက်ကိုအမေရိကန်အစိုးရဖမ်းဆီးနိုင်ခဲ့တဲ့နောက်စနေနေ့ကအမေရိကန်နဲ့ရုရှားနှစ်နိုင်ငံခေါင်းဆောင်နှစ်ဦးတယ်လီဖုန်းနဲ့ဆက်သွယ်ပြီးအခုလိုပြောကြားခဲ့တယ်လို့အမေရိကန်သမ္မတအင်ဂျီနီယာခရမ်လင်တို့ကကြေညာချက်တွေထုတ်ပြန်ပါတယ်။တနင်္လာနေ့ဖြစ်ပွားတဲ့ဘုံခွဲမှုအတွင်းအသက်ဆုံးပါခဲ့ရသူတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဘဲရက်အိုဘားမားဆီကိုရုရှားသမ္မတဗလာဒီမီယာပူတင်ကထပ်တလဲလဲဝမ်းနည်းကြေခွဲရကြောင်းပြောကြားခဲ့တယ်လို့ခရမ်လင်ကပြောကြားတယ်လို့နှစ်နိုင်ငံကြားလုံခြုံရေးကိစ္စရပ်တွေကိုအနီးကပုံမလက်တွဲလှုပ်ဆောင်နိုင်မယ့်နီးလန်းတွေအတွက်မစ္စတာပူတင်ကဆွေးနွေးလိုတယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတအင်မြူကလည်းဘော့စတန်တိုက်ခိုက်မှုနောက်ဆက်တွဲစုံစမ်းစစ်ဆေးမှုတွေအပါအဝင်အကြမ်းဖက်တိုက်ဖျက်ရေးနဲ့ပတ်သက်ပြီးရုရှားနိုင်ငံကအနီးကပူးပေါင်းဆောင်ရွက်မယ်လို့ကမ်းလှမ်းချက်ရရှိတာမှုဝမ်းသာကြောင်းတုံ့ပြန်ခဲ့ပါတယ်။